အမေရိကန်အလို့တော်မှာဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေဗိုလ်ဒူးနေကစပြီးနေရာမရွေးဆန္ဒပြနေကြတဲ့အချိန်လေးဆုံးသက်ဖို့ရီပပ်ဘလစ်ကန်မတ်တွေဘက်ကကြိုးစားပါတယ်လွှတ်တော်စည်းဝေးတွေကိုလွတ်လပ်ရင်းနဲ့အားလိုက်ရကာလအတွက်ရန်နာဖို့လုပ်ပြီးတော့ဆန္ဒပြဝယ်ဆုံးသက်အောင်ကြိုးစားတာပါဒါပေမဲ့လည်းဆန္ဒပြနေတဲ့ဒီမိုကရက်အမတ်တွေကတော့မလျှော့သေးပါဘူးမကြသေးခင်ချိန်ပိုင်းအထိအလို့တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီအပါအဝင်အမတ်20လောက်ဆက်ပြီးဆန္ဒပြတောင်းဆိုစေပါတနက်ကန်ဆောင်မှုထင်းကျုပ်ရေးဆိုင်ရာဥပဒေမူကြမ်းတစ်ရပ်ကိုလွတ်လပ်ရင်းနဲ့အားလိုက်ရကာလမတိုင်ခင်မဲခွဲဆုံးပြတ်ဖို့ပြရားပေးတဲ့အနေနဲ့ဒီမိုကရက်အမတ်တွေကအခုလိုဆန္ဒပြတောင်းဆိုတာပါဗိုလ်ဒူးနေကစားတဲ့ဒီဆန္ဒပြတောင်းဆိုပွဲကို1960ပြည်နှစ်တွေကလူမှုအခွင့်အရေးတောင်းဆိုတဲ့လှုပ်ရှားမှုရဲ့ခေါင်းဆောင်တဦးဖြစ်သူဂျော်ဂျီယာပြည်နယ်အောက်လွတ်တော်အမတ်ဂျွန်လူးဝစ်ကဦးဆောင်ပါတယ်။အဲဒီကာလတွေတုန်းကအသားရောင်ခွဲခြားတဲ့ဆက်ဆံတာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့နေလဲစားစားတဲ့နေရာတွေအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနေရာမရွေးဆန္ဒပြတာတွေကိုလုပ်ခဲ့ကြတာပါ။အခုဆန္ဒပြတောင်းဆိုပွဲရပ်တော်မှု Republican အမတ်တွေဘက်ကအတင်းလှုပ်တာကြောင့်လွှတ်တော်ထဲမှာရုပ်သက်တဲ့အခြေအနေဖြစ်ခဲ့ပါသေးတယ်။အဲဒီနောက်မှာ Republican အမတ်တွေကလွှတ်တော်ရန်နာပြီလို့ကြေညာပြီးတရရဲ့ရုပ်တံထုတ်လွှင့်တာတွေကိုအဆုံးသတ်ဖြစ်ပါတယ်။ဒါပေမဲ့လည်းဒီမိုကရက်အမတ်တွေကမိုဘိုင်းဖုန်းတွေသုံးပြီး Facebook လို့လူမှုဆက်သွယ်ရေး site တွေကနေကိုယ်တိုင်တရရဲ့ရယူထုတ်လွှင့်ကြပါတယ်။အဲဒီထုတ်လွှင့်ချက်တွေကိုလူတော်တွင်အစည်းအဝေးတွေကိုတရရဲ့ထုတ်လွှင့်ပြသတဲ့ C-SPAN ရုပ်တံဌာနကပြန်ယူပြီးတော့ထုတ်လွှင့်ပါတယ်။ဒီကိစ္စတွေဘက်က Florida ပြည်နယ် Orlando မြို့နယ်ကလပ်တစ်ခုမှာတနက်ပြစ်ခတ်မှုကြောင့်လူ49ယောက်သေဆုံးရပြီးတဲ့နောက်တနက်ထိန်းချုပ်ရေးဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့ဒီမိုကရက်အမတ်တွေတရားပေးတောင်းဆိုလာကြတာပါ။ဒီမိုကရက်တွေရဲ့အခုလုပ်ရဟာလူကြိုက်အောင်စတန့်ထွင်လုပ်တာလို့အလို့တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကဥပမာပါတယ်